Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအောက်တိုဘာလ30ရက်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 31 32 51နဲ့ line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
အေးရင်ခင်ကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံပြည်ပခါအတွင်းကလေးငယ်တွေကိုအသုံးမချဘဲအခွင့်အရေးကောက်ွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတောင်းဆိုလိုက်တယ်လို့မြန်မာအရေးကိုကုလသမဂ္ဂလူမျိုးရေးကောင်စီကအမြန်ဆုံးကံပြည့်ဖြစ်ရှင်းပေးဖို့တာမန်ကြီးဦးကျော်မိုးထွန်းကတောင်းဆိုတဲ့သတင်းနဲ့အတူမြန်မာနိုင်ငံဥရောပတောင်းလွှဲမှုရဲ့ဆိုးရွားတဲ့ဒဏ်ကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့နိုင်ငံတစ်ခုအဖြစ်အစိုးရကတခုမှဖော်ပြထားတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပ်ပြောပြပါမယ်
။ဟုတ်ကဲ့ပါခင်ဗျာဒီကနေ့သောတာရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တောင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူတရုတ်နဲ့ထိုင်ဝမ်ကြားပဋိပက္ခအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်ခန္ဓာတွေကိုတင်ဆက်တဲ့အခါမှာတော့
အင်ဒိုနီးရှားစစ်ဗိုလ်ချုပ်ဟောင်းနေနဲ့မြန်မာစစ်ဗိုလ်ချုပ်ဟောင်းနေကြားထဲမှာအတွေးခေါ်အတွေးမြင်ရတော်တော်လေးတော့ကွာခားမှုကွာခြားမှုရှိတယ်လို့ကျွန်တော်မြင်
အခြေခံလူ့ကျုံ့ဝန်ကြောင်ဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တံကမ္ဘာအစီအစဉ်တို့အပြင်တို့အတန်အစီအစဉ်စနေညစကားဝိုင်းတို့ကိုနားဆင်ကြရဖို့ရှိပါရခင်ဗျာဒါတွေကိုမတင်ဆက်ခင်မှာတော့အခုပထမဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကလေးတင်ငယ်ခွင့်ရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်၃ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်ကုလသမဂ္ဂတွင်မှုချိုးရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းရှော်နာဘော်ဂနာကလေးများနှင့်တနက်ကန်ပြည်ပခဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဇော်ဂျီနီယာဂမ်ပါကလေးများဘော်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာမအမ်ဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါကလေးငယ်တွေဘော်ဆိုးရွားတဲ့ချိုးဖောက်မှု6ခုကိုကျူးလွန်ရင်ရာဇဝတ်မှုဖြစ်သတ်မှတ်တဲ့ဥပဒေပြဋ္ဌာန်းမှုကလေးငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်အသုံးပြုတာအပါအဝင်ပြည်ပခတို့ကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတဲ့လှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီအသင်ကူးပြောင်းမှုရဆိုင်သွားပြီးအကြမ်းဖက်အသွင်ဆောင်အကြက်တဲပုံစံမျိုးစုံဆက်ဖြစ်နေတာကကလေးတွေနဲ့သူတို့ရဲ့အနာဂတ်ပေါ်စိုးရွားတဲ့တယောက်မှုတွေဖြစ်စီတယ်လို့အထူးကိုယ်စားလှယ်တွေကထောက်ပြထားပါတယ်။
စစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူတရားလုံးကိုအကာအကွယ်ပေးဖို့အလေးနဲ့လိုအပ်နေပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာတန်အမတ်ကြီးကတောင်းဆိုလိုက်ပါတယ်။86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကသူ့မိန့်ခွန်းမှာအောက်တိုဘာ29ရက်နေ့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။ Decisive timely action from the United Nations in particular the UN Security Council.is well overdue. What are you waiting for? Please save lives of the people of Myanmar. And thank you.
ကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြတ်ပြတ်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကြော်လွန်နေပါပြီ။ခင်ဗျားတို့ဘာကိုစောင့်နေကြတာပါလဲလို့မြန်မာပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တာမတ်ကြီးဥကျော်မထွန်းကပြောသွားတာပါမြမပြည်သူတွေရဲ့အခြေခံလူခွန်ရေးတွေအပေါ်အထူးအာရုံစိုက်အေးအေးယူဆောင်ရွက်ကြဖို့လဲဥကျော်မထွန်းကတိုက်တွန်းသွားပါသေးတယ်ချင်းပြည်နယ်ဌာနမြို့မှာစစ်ကောင်စီတပ်တွေကခရီးရန်ဖျားချောင်းတစ်ချောင်းအပါအဝင်အင်ဂျီတရားကျော်ကိုမကြခင်ကမီးတင်ရှို့ခဲ့တယ်လို့လဲသူ့ဘိန်ကွန်မှာပြောကြားသွားခဲ့ပါတယ်လက်နက်ကြီးတွေကြပြီးမှမီးလောင်တာလားမီးကိုရှို့တာလားကျမတို့ဘာပြောမှောင်းကိုမသိတော့ပါဘူးလို့အိမ်ပြက်စီးသွားတဲ့အမျိုးသမီးတယောက်က AFP သတင်းထတာကိုပြောပါတယ်။အ ਨੇ ဆုံးအင်ဂျီတရားမီးလောင်ပြက်စီးသွားတယ်လို့ Save the Children နိုင်ငံတကာလူမှုကူညီရေးစင်တာဝန်ထမ်းအဖွဲ့ကပြောပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုမီးလောင်ရတာဟာ CRPH NUG နဲ့ PDF ခေါ်ဒေသခံကာကွယ်ရေးတပ်တွေကမီးရှို့ပြက်စီးတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့လကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ထန်တလာမျိုးသူမျိုးသား8500ကမြို့ကနေထွက်ပြေးကြရပြီးအိန္ဒိယနိုင်ငံတဲကိုဝင်သွားကြရပါတယ်မေလတုန်းကလည်းမင်းတပ်မျိုးကိုလက်နက်ကြီးတွေနဲ့စစ်ကောင်စီကတိုက်ခိုက်ခဲ့ပြီးမြို့ကိုရေဖြတ်ထားခဲ့ကြတယ်လို့ဒ data ga si su ya sat ji le na kai apho be tyaok ga byo de chao AFP tadin thana ga su ba de
myanmar ne puerto rico nai ngan ri ha 2000 bi ni ga ni 2009 khu ni twin tin tan ne ya di wu lu phop pyan mu ri ye a so yo song ta yaw mu dan go khan ga ya de nai ngan ni tit de lu german watch tu de dana apwe ye 2022 khu ni ga ba long san ya u lu ya di andre a nyun kain a sin ga sa le ma phop pyat tha ba de di nai ngan bi yin no Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thai, and Nepal, and we have a sozon dankan gejara elu, a singer than my popia tare jaw, writers rema yitabare. You get in Scotland, did the Glasgow Muma, Numaladia Nijaye, Kaba goes on with Deome, Uriya di Donamu Tate Isaya, COP 26 Nilagangu, Jimbabu, Sineji Mabe, a good singer as a tolaraba. Bobby in Adin and Munang with jaw, Lure Duka Yoya, Siwa Iri, Potiga Yabi. လူမွဲတွေကတော့အစိုးရဆုံးဆုံးရှုံးမှုတွေခံစားကြရတယ်လို့အစိုးရဆောင်မှာဖော်ပြထားပါတယ်။မုံတိုင်းတွင်အဲ့ဒီမုံတိုင်းတွေကြောင့်ဖြစ်လာတဲ့လေပြင်းတိုက်တာ၊မိုးကြီးရွာတာ၊ရေကြီးတာနဲ့မြေပြိုတာတွေဟာ2009ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုကြောင့်ထိခိုက်ပျက်စီးရတဲ့အဓိကကြောင်းရင်းတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ကပြောပါတယ်။ကျမိုင်ဝန်ကြီးထားတဲ့ထုတ်ပြန်ချက်ရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ16ရောက်ရှိခဲ့ပြီးပိုးတွေ့သူ920ရောက်ရှိပါတယ်။ပိုးတွေ့ရခိုင်နှုန်း3.7%ရခိုင်နှုန်းမှာတေဆုံးသွားသူ20ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီးရင်ရပိုးတွေ့သူစုစုပေါင်း4,600ရောက်ရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကဒါနဲ့များနိုင်တယ်လို့ပြောကြပါတယ်။ထိုင်းနိုင်
ဒချန်တို့အခြားကအောက်တိုဘာလ17ရက်နေ့ကရုပ်မြင်သံကြားကနေကြေညာခဲ့တာပါကိုဗစ်နဲ့အတူလုံခြုံချိတ်စိတ်ချစွာကျွန်တော်တို့တူနေကြပါမယ်လို့သူကပြောပါတယ်ထိုင်းနိုင်ငံရဲ့ခီးသွောအမြင့်ဆုံးရာသီကနိုဝင်ဘာလကနေမတ်လ4လတာမတ်လ4လတာကြာပါတယ်ခီးတဲ့တွေကြောင့်ကိုဗစ်ဖြစ်နှုန်းကလည်းတက်လာမှတည်ကြပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32kHz 93.8 kHz 93.9 kHz 98.5 kHz 98.5 တို့ဖြင့်စနေတိုင်းတွေမှာ5.190kHz 95.5 နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အီတလီနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးကိုရောမမြို့မှာဒီနေ့စတင်ကျင်းပပါရယ်ကိုဗစ်ကာယောဂါကနေပြန်ပြီးနလန်သူရင်းနဲ့ဥရုယာပြည်ပြောင်းလဲမှုအရေးကိစ္စအပါအဝင်ဘုံတူညီတဲ့အရေးကိစ္စတွေကိုကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးကြမှာပါကိုဗစ် -19 ဆိုင်ရာတင်းကျပ်တဲ့သမန်ချက်တွေနဲ့ညီကျင်းပတဲ့ဒီထိပ်သီးအစည်းအဝေးကိုတက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကမ္ဘာခေါင်းဆောင်တွေကိုလာနူဗိုလာလို့ခေါ်တဲ့ရောမကွန်ဗင်းရှင်းစင်တာမှာအီတလီဝန်ကြီးချုပ်မာရီယိုဒရာဂီကကော်ဇော်နီခင်ကြိုးဆိုပါရယ်အခုအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ခေါင်းဆောင်တွေနည်းနည်းချင်းဆိုင်တွေ့ဆုံဆွေးနွေးကြတာပါမနစ်ကအစည်းအဝေးကိုတော့ဆော်ဒီအာရေဗျကအင်ရှင်ဖြစ်ကြီးမှုပြီးအွန်လိုင်းကနေကျင်းပခဲ့ပါတယ်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပြည်ထောင်သမ္မတရှီဂျင်းပင်နဲ့မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အော်ပရေတာတို့ကတော့သူတို့တိုင်းပြည်တွေရဲ့ကာယောဂါအခြေအနေကြောင့်ဆိုပြီးလူကိုယ်တိုင်သွားမတဲ့ပဲအွန်လိုင်းကပဲတက်ကြပါလိမ့်မယ
်ငကိုရက်ပဲအစိုးရပြန်လာရေးတောက်ဆိုချက်တဲ့ပြည်သူများစွာဟာစူရနိုင်ငံမှာလမ်းတွေပေါ်ထွက်စာရပြကြကြပါတယ်စစ်စွာထဆိုတဲ့ကြွေးကြော်သားအောက်မှာတန်ပေါင်းများစွာခြိတက်ကြလို့ခေါ်ဆိုတဲ့ဒီကနေ့စနေနေ့ဆန္ဒပြပွဲကိုရက်ရောအသိုက်ဝင်းကော်မတီတွေကစီစဉ်ခဲ့ကြတာဖြစ်ပါလေ။ဒိန်ချန်းစွာဆန္ဒပြနေကြတဲ့ပြည်သူတွေပေါ်ဘလို့အချမ်းဖက်နှိမ်နင်းဤကိုမဆိုရှောင်ရှားဖို့အာဏာသိမ်းစစ်ကောင်ဆောင်တွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ
်။ကမ္ဘာပေါ်မှာဆင်းရဲဆုံးသူတွေအတွက်ကိုဗစ်ကာကွယ်ဆေးပူပေးဖို့ရှေ့ပြောင်းနေထိုင်သူတွေအားလုံးကာကွယ်ဆေးထိုးခွင့်ရစေဖို့နဲ့ဝင်ငွေနှိမ့်နဲ့အလယ်လက်ဝင်ငွေအဆင့်ရှိနိုင်ငံတွေကိုဗစ် -19 ရောဂါကိုဖြစ်နေတဲ့မြန်နီလန်အာလူနဲ့တက်ချည်ထောက်ပံ့ကူညီဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က G20 ခေါင်းဆောင်တွေစီအိတ်ဖွင့်ပေးစာပို့ပြီးတော့ပန်ကြားလိုက်ပါတယ်။ပူချမ်းသာတဲ့နိုင်ငံတွေနဲ့အရင်းမြစ်နေပါတဲ့နိုင်ငံတွေအကြားလက်ရှိမှာကာကွယ်ဆေးရရှိမှုဒဏ်လူညီများမရှိတာကကမ္ဘာမှာအဆင်ရဲဆုံးနဲ့အကာအကွယ်အမဲဆုံးလူတွေရဲ့အသက်ကိုအလေးမထားဘူးဆိုတာသက်သေပြနေပါတယ်လို့ WHO ကစာထဲမှာရေးထားပါတယ်။ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာလူတရာကိုကာကွယ်ဆေး133လုံးထိုးထားပြီးချိန်ဝင်ငွေနှိမ့်နိုင်ငံတွေမှာတော့လူတရာကိုကာကွယ်ဆေး4လုံးပဲထိုးပေးရပါသေးတယ်လို့လည်းဒူလေးချူကပြောပါတယ် Kagwezi Danu Nina Miara Dong, Nizin at the Sonjong Nijayabi, Luranda Andre Sashi Nibare, Covid 90 Long Valo Saya, Navidu Jamai Andre Mugu, Yensan Tapia Poso Yen, and Navidu Jamai Jemia Dugu, Danu Nina Yazi Nine, Hanjani Pubolos or Mugada, the Kudido Nilam Chedesura, Yazu Madan Nativan Dinaga, Shishin and Vipia Habis Barelu, to reach where it went Pizarema, Popia Tavare.
COVID-19 အစားပြုရာကိုသတ်မှတ်ဖော်ထုတ်နိုင်ွယ်မရှိဘူးလို့အမေရိကန်မျိုးသားထောက်လိုင်းညွန်ကြားရေးမှုယုံကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အတိတ်ဆန်ကနေလူကိုကူးလာတာဓာတ်ခွဲကနေထွက်လာတာလားဆိုတာကိုသုံးသပ်တဲ့အသေးစိတ်သုံးသပ်ချက်တွေထုတ်ပြန်လိုက်တဲ့အခါမှာအခုလိုပြောခဲ့တာပါ။ကိုဗစ်ကူးစက်ပုံနဲ့ပတ်သက်ပြီးဗိုင်းရပ်စ်ပုဂ္ဂိုလ်ဇီဝလက်နက်အနေနဲ့သုံးပြုခဲ့တယ်ဆိုတဲ့ သုံးသပ်ချက်မှာပြောဆိုထားပြီးအဲ့ဒီအယူဆကိုလည်းပယ်ချလိုက်ပါတယ်။ကိုဗစ်ဟာသဘာဝအတိုင်းဖြစ်ပေါ်လာတာဖြစ်တယ်ဆိုတော့အယူဆဘက်ကိုထောင်ထားရေးဌာနတွေစုဖွဲ့ထားတဲ့အမေရိကန်အမျိုးသားထောင်ထားရေးဌာနရဲ့သုံးသပ်ချက်ကညွတ်ပေါ်ရပါတယ်။တခွဲငါမတော်စဖြစ်ရကြောင့်ကူးစက်ခဲ့တယ်ဆိုတာကိုထောင်ထားရေးဌာနတခုကပဲအတော်တန်ယုံကြည်မှုရှိတယ်လို့ဆိုပါတယ်။COVID-19 ကိုရခိုင်အမေရိကန်သမ္မတထရမ့်ကတရုတ်ဗိုင်းရပ်စ်ကိုတုံ့လုံခေါ်ဆိုခဲ့ပါတယ်။ COVID ကာကွယ်ဆေးကပ်ဘေးဖြစ်ရမှာသက်ဆိုင်ရာအစိုးရတွေကလုံလောက်အောင်မြန်မြန်ဆန်ဆန်တုံ့ပြန်တယ်ဆိုတာထက်တရုတ်အပေါ်ဘလောက်ပြစ်ဖို့မလဲဆိုတဲ့နိုင်ငံရေးညှိနှိုင်းမှုတွေကလည်းပြင်းထန်ခဲ့ကြပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတမောင်တန်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်ထောင်အမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်တရုတ်နဲ့ထိုင်ဝမ်ကြားကပြည်ပခအခြေအနေအကြောင်းသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်ထိုင်ဝမ်အုပ်ချုပ်မှုအောက်ကကင်မန်းကျွန်းဟာတရုတ်ပြည်မကြီးနဲ့3ကီလိုမီတာမိုင်နဲ့ဆိုရင်တော့တိတသမ6မိုင်ပဲဝေးတာပါအရင်ကဆိုဒီကျွန်းကိုတရုတ်တပ်တွေမကြာခဏချဉ်းကပ်ပြီး6လမ်းနဲ့နေရာလဲဖြစ်ပါတယ်ဒီကျွန်းမှာစစ်မှုထမ်းခဲ့သူတချို့ကဒီကျွန်းလေးကိုပြန်အလဲလာကြည့်ကြတာပါတရုတ်နဲ့ထိုင်ဝမ်တင်းမာမှုကဒီကျွန်းအပေါ်ဘလို့ရိုက်ခတ်မှုရှိပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးမာယေသနာကျော်ကတင်ပြပေးပါမယ်ခင်ဗျာ
။လေတော်တော်လေးတိုက်တဲ့ကင်မန်ကျွန်းပေါ်မှာရဲရင်နဲ့အခုအသက်50ရှိပြီဖြစ်တဲ့စစ်ပြန်ထိုင်ဝမ်တယောက်သူစစ်မှုထမ်းခဲ့စဉ်သူတို့ကျွန်းသားကိုတရုတ်စစ်တဲ့ရေရင်တွေကတ်လာတော့သူတို့အချက်ပေးမီးရှို့တွေနဲ့ပြစ်ခတ်ရတာကိုပြန်ပြီးတော့သတိရနေမိပါတယ်။သူကဒီကျွန်းလေးပေါ်ဒီလာလာပြတော့ပြန်လေတဲ့စစ်ပြန်စစ်မှုရဲဟောင်းအုပ်စုတွေနဲ့ပါလာတာဖြစ်ပါလေ
။အဲ့ပုဒ်ကပုဒ်ကဒီစားရပါတယ်။သူချတာ။
တော်ပြီလေတက်လိုက်လို့ရတာမဟုတ်ဘူးလေ။တက်တက်ချောက်ရုံပဲ။ဒါပေမဲ့သူတို့ကလည်းမကြောက်ပါဘူး
။ကီမန်ကျွန်းကတရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကြားထိုင်ဝမ်ရေလက်ကြားရဲ့ရှေ့တန်းနယ်မြေမှာတည်ရှိပြီးတော့ထိုင်ပြည်မျိုးတော်နယ်ဆိုရင်လေရင်ခီးနဲ့တနားရီတရုတ်ပြည်မကြီးနဲ့ဆိုရင်တမောနယ်ခနာလေးစီရနယ်ရောက်ပါပြီ။ဒီနေရာကနေစစ်အေးကာလတင်းမာမှုတွေအထွတ်ထိပ်ရောက်နေချိန်1958ခုနှစ်မှာလက်ဖက်ချားတိုက်ပွဲတွေအကြီးကျယ်ဖြစ်ခဲ့တဲ့နောက်ဆုံးနေရာဖြစ်ပါတယ်။အဲဒီကျွန်းမှာ1992ခုနှစ်ကနေ1993ခုနှစ်ကြာစစ်မှုထမ်းခဲ့တဲ့ခြံကခုနှစ်တွေအများကြီးကြာခဲ့တာတော့မှအဲဒီတော့ကသူတို့တရုတ်တင်မောတွေနဲ့ဘလို့ရင်ဆိုင်ခဲ့ရလဲဆိုတာသိချာမှတ်မိနေတော့မှာ
။ဘန်သာတို့တော့ဒီကဲတန်ခါးကြီးနာမဲ့ကြီးပါသားတတတတတကြည့်ကြည့်ရရတာတဲ့။ဒါဆို
ရပတ်တည်းဆိုလို့ရှိရင်ဆက်သနတန်တွေအကျဉ်းချနေရပါတယ်ခုနဖြတ်လာတဲ့အောက်ကျိုင်းတွေကအမြောက်တွေကလည်းအချက်ပြမီးတုပ်တွေနဲ့ပြန်ပစ်တော့မီးတွေထွက်အဲ့မှာမီးစားကျသွားလို့ရှိရင်ဒီဘက်ကိုကတ်လာနေတဲ့တင်မောတွေအများကြီးဖြစ်နေတာမြင်ရပြီအဲ့လိုစဖြစ်တော့ဖြစ်ဖြစ်ချင်းဌာနချုပ်ကိုဆက်သွယ်ရတယ်သူကလည်းကုဖသာကုရှင်းလို့ပြန်ပြောတာဗျကျွန်တော်တို့ဒီကနေပြီးတော့ချက်ပြမီးတုပ်နဲ့စဖြစ်ပြီဆိုတာနဲ့မရှမ်းရှိတန်းကစခန်းကိုဟော်ယူကျွန်းတို့ကကျွန်တော်တို့တပ်တွေကတင်မောတွေစီတနတ်တွေနဲ့ဝိုင်းပစ်ကြရတယ်
လက်တလုံးနှစ်ဖက်ကြားမှာတင်းမာမှုတွေတိုးလာနေပြီးတော့အော်တိုဘာလတရနေ့ကစလို့တရုတ်လေတက်ကထိုင်ဝမ်ရဲ့လေကြောင်းကာဝေးရဲ့နေမြေအတွင်းလေရဲ့တီတီဝင်ရောက်ကျူးကျော်မှုတွေလုပ်ခဲ့လို့တရုတ်အနေနဲ့ဒီချက်ပို့ပြီးတော့ဗာများလောက်လာအောင်မလဲဆိုပြီးတော့ထိုင်ဝမ်အစိုးရရောနောက်ပြီးတော့အနောက်ဒီမိုကရေစီနိုင်ငံအစိုးရတွေရောအထိတ်တလန့်ဖြစ်ခဲ့ကြပါတယ်။နောက်ထပ်စစ်ပြန်တည်ဦးဖြစ်တဲ့ချန်ဝမ်ကြီးကတော့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်နေရပါ
是以我当过兵的人而且一个小小市民我是觉得还是以
ကျွန်တော်ကစစ်ပြန်လဲစစ်ပြန်ခက်အေးနေခြင်းနဲ့သူလဲဖြစ်ဆိုတော့ငင်းငင်းကြီးကအရေးကြီးဆုံးလို့ကျွန်တော်ထင်တယ်ငင်းငင်းကြီးကအကုန်လုံးအတွက်လဲကောင်းတယ်တနည်းအားမှာစစ်ဖြစ်ပြီးဆိုတော့ ਨੇ အားလုံးနှစ်နာရတာကြီးပဲတိုင်ဝမ်ရေလက်ကြားတစ်ဖက်တစ်ချက်မှာနေကြတာချင်းအတူတူအားလုံးကတရုတ်ပြည်မင်းမြတ်ရဲ့မျိုးဆက်တွေကြီးပဲပြည်မကြီးနဲ့ကျွန်းသားတွေဆိုပြီးခွဲမနေသင့်ပါဘူးကျွန်တော်တို့တရုတ်ရဲ့ယဉ်ကျေးမှုပိုထွန်းကားဖို့ပဲအတူတူစူးစမ်းဝိုင်းလုပ်ကြတင်တာပါ
ဒါပေမဲ့တရုတ်ပြည်မှာဒီနဲ့ကန့်နေတဲ့ကိမန်ကျွန်းမမတော်အားလုံးကပုံမှန်လိုပါပဲ။ထိုင်ဝမ်ကအသွားလာလဲဘာမှကန့်တဲ့ချက်မရှိသလိုဒီလိုလာလဲဖို့အဆင်ပြေလားဆိုတဲ့အမေကိုယ်တော်အံ့ဩနေပုံရပါတယ်။
他国家雷泽雷古内，迪斯妈妈第二个名人的朋友，文耀舅舅表，人家有个人啊，当表个的，因别的苦人嘛，其中啊，就将新疆的都搞了，他们开多龙眼，我单位有他的提前干买批发的，
非常的安全。好，那不管是从经济或民生，给民马股票的来钱的，不得比表妹所以，今朝路你啊，别给弄种买，西瓜也不搞呗，自己，榴莲也不按你他搞呗，表。
ဒီရှိလက်ချာတဲမှာမှုကြောင့်ဘာမှရိုက်ခတ်မှုမဖြစ်ပါဘူး။ဒါပေမဲ့ဒီလိုတဲမှာမှုတွေရှိနေတော့ရင်းကားရှိထားတဲ့ရှိလက်ချာဖြတ်ကျော်စီးပွားရေးမှုကိုကောင်းဖဲဖော်လို့မရတော့ဘူးဖြစ်နေပါတယ်။စီးပွားရေးအရနည်းနည်းတော့ခက်တာပါဗျာ။တရုတ်ပြည်မှာကြီးရဲ့ကဲလုံမဆုကျွန်းစုတွေမှာတည်ရှိတဲ့ခီမန်ကျုံကတရုတ်ကွန်မြူနတီနဲ့ကွန်မန်တက်တွေကြားပြည်ရင်းစစ်မှာရှုံးနေခဲ့ရတဲ့ကွ Mielumio, Lambitari, Shinikevari. Taguya connected Dizamala Sangaya Nimaro, American Bianzuga, Taiwan Suyago, dear one at Tima Pulido, Elo Lambitari, Yadwagi Mele, Warapian Sayeti, Lambio Pitara Muro, Juja Juja Shinibari. Elumio, Warapian Sayeti, Lambita Kamale, Luri Dinai, Dele, Dele, Piedri, Jungayalo, Dida Genri, Biro, Tisi, Pribeca, Jungayadri, Satema, Suyan, Tailand Yoma. Jessica Changaro, then Azet on the ship in low. A young upstreet for me like Barry. A good to gala praise and point her up to you. And now they lamp it down your rock, my Jones in Musso be made. To load them up in it, a chain in Muguro to got you
nearby.
Dang and Dazza go with her dungeon. Don't you assume young Lurang are sick with Jaja Rabelli? Tommy may, D. Taiwan ye let a man, Yinjan Bazi, Luchman, Along led to a be a two to go on in Nainzaba Zilum Yolene, Jadana Shin, Along Tiny, Biosu Suni Lule Yarabe, Semi Sarom, Muithimu, any Lunin Jay Lankin, I may say, now music relay, Puban is Yamaluru. Kim and Junji, Mashan, Kinsakane, Pimajinesu, Yajima, the Mind Jolibe Widawa. Be your two down at the Kua, Dijumoga Luriga, Taiwan, Jumaya Lurin, and Matuene, Drupadro, Tiolo, the Majara Psepari.
တချို့ဆိုရင်ရင်းကနှစ်ဖက်သားဖြစ်ခဲ့တဲ့ပြိပကကိုအကြောင်းပြုပြီးတာမှာဝင်ငွေရှာဖို့လုပ်ကြတာပါ။စစ်အတွင်းမှာကြခဲ့တဲ့အမြောက်ကြီးကိုလည်းတုံးပြီးတော့ဒါတွေထုတ်လို့ရောင်းချသူကတော့လီယွန်စင်းပဲဖြစ်ပါတယ်။ဘုမေကျင်းမိဖို့လားအရင်ချင်းမိတဲ့ကျင်းတဲ့ရင်းငန်းကျဒါမျိုးတွေကကြုံခဲ့ပြီးသားပါ။ခုခေတ်မျိုးဆက်တွေကတော့ဘယ်သိမလဲ။ကျွန်တော်တို့ကြုံခဲ့ဘူးတဲ့လူကြီး
ဒီကျောင်းလေးပေါ်ကလူတွေတို့ဘာတို့ထိုင်ဝမ်ကျွမ်းသားတွေလိုပဲယူဆယူဆတရုတ်တွေလိုပဲပြောပြောအားလုံးအတွက်တော့စစ်ပွဲရေးနောက်တစ်ခုရေမဆိုင်ရပဲနဲ့အေးအေးချမ်းချမ်းနဲ့နေထိုင်သွားနိုင်ရေးပဲဖြစ်ပါလိမ့်ရှင်မိတ်တနာကျော်တင်ပြပေးခဲ့တာပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေစနေနေ့ည5:00နာရီစီစဉ်နေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို
မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာပတ်ရှင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို foundation ပြည်တော်ကျဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကမြို့နယ်တချို့ကိုအင်တာနက်ဖြတ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ဖြတ်တောက်လိုက်ပါတယ်ဒီလိုဖြတ်တောက်တာဟာပြည်ပခါနဲ့ခုခံစစ်တေပြင်းထန်နေတဲ့ဒေသတွေကိုအဓိကဦးတည်ပြီးတော့ဒရင်စီစဉ်မှုနောင်နေအောင်မဟာဗျူဟာကြကြနဲ့ဖြစ်တော့နေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ဒီဆောင်မကိုဖောင်ဒေးရှင်းဟီရွန်တွေကတင်ဆက်ထားတာဖြစ်ပါတယ
်။ကဘာအချင်းကြာရှည်ဆုံးအင်တာနက်ဖြတ်တောက်မှုဖြစ်ခဲ့ပူတဲ့မြန်မာနိုင်ငံမှာအခုတခါလဲကာလရှိကြာအင်တာနက်ဖြတ်တောက်မှုတွေဆက်ဖြစ်နေပြန်ပါပြီ။NLD အစိုးရလက်ချက်ကစစ်တပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှိခုနဲ့ချင်းပြည်နယ်ပလဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လကစလို့နှစ်နှစ်ညီပိုင်းအင်တာနက်ဖြတ်တောက်ခဲ့ပူပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းချိန်နဲ့အာဏာသိမ်းပြီးနောက်ပိုင်းမှာလည်း တူတွေကိုအကြောင်းကြားရမှရှိပဲတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒေတာအများစုမှာကန့်သတ်ချက်တွေအများအပြားနဲ့အင်တာနက်ပြန်ဖွင့်ပေးရဲဆွေးနွေးလေးဖွင့်ပေးထားပါတယ်။အခုတစ်ချိန်မှာတော့စစ်တပ်အာဏာသိမ်းတာကိုလက်မခံပဲပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ဒေတာတွေကိုအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာ28မိနစ်နဲ့အထိရှိနေပါပြီ။ဖားကန်ဒေတာကန်တဦးကတော့သူတို့စီမှာဖုန်းကြားချက်နားထောင်တာတွေရှိရဲလို့ယူဆတဲ့အတွက်စာနဲ့သာအခြေအနေကိုပြောပြထားပါတယ်။သူကမူရည်စီဝါရောင်းဝယ်သူတွေကလည်းလမ်းပေါ်မှာပေါ်ပေါ်ထင်ထင်ရောင်းဝယ်နေကြတယ်။တချို့လမ်းဆိုမာဖီးယားလမ်းလိုပဲအပြင်းလူအောင်ဖျက်မရဘူး။အာနာတင်းစားကလေးကမူရည်စီဝါဖျက်ဖြူနေသူတွေရဲ့နိဗ္ဗာန်ခေတ်စတာပဲလို့သူကပြောပါသေးတယ်။နောက်ထပ်လည်းအရင်က WY နေကိုတစ်လုံး4000နဲ့5000ကြားရောင်းပြီးအခုတော့3လုံးကို1000ပဲပေးရတယ်လို့ပြောပါတယ်။တွေးကြောရဲထိုးရဲဘဲမြူကဘူးသေးအရင်စဉ်2000နဲ့4000ကြားကိုအခု4000နဲ့ရတယ်။ဘိမဲစီကတစ်ထောင်မိုးကိုတစ်လက်မတုံးပိစီက2000မိုးကို10လက်မနဲ့ခပ်ပုံကအလဲကားအောင်ရရဲတရားဥပဒေမစိုးဝန်းနိုင်တော့တဲ့အချိန်မှာအင်တာနက်ဖြတ်ထားတော့မြေပြင်အခြေအနေလူမသိနိုင်တော့ဘူးဆိုပြီးပိုရဲလာတာပေါ့လို့သူကပြောပါတယ်ဒိုးတန်ကမကွေးစကိုင်းနဲ့ရှင်းပြနေကသူတွေနဲ့စကားပြောကြည့်ရမှာလေ
ဘုံမင်းကြီးနဲ့ဒါပြင်နေတယ်ဟိုက90လောက်ပေါ်မှာတကောလောက်မိတယ
်မင်းကြီးကတရားနေပေါ့နော်အဲ့တော့ဖုန်းလိုင်းနေရောပြတ်တော့ခံရတယ်ဒီနီးလည်းပြတ်တယ်ပေါ့ဟုတ်အမီကကျတော့ခုနလေးမှပဲလာတယ
်2G လည်းမရဘူး 3G လည်းမရဘူး 4G လည်းမရဘူး 2G တော့ခဏတစ်ချို့တော့ဖွင့်တယ်တိုးတော့ဒီဓာတ်ပုံလေးဒါကြီးဘာမှကြည့်နေရစာသားလေးနည်းနည်းပါပါပဲဒါလည်းလေးနာ
အင်တာနက်လွတ်လပ်မှုအခြေအနေနဲ့ပတ်သက်ပြီး Freedom House နဲ့ Free Expression မြန်မာအဖွဲ့နှစ်ဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအခြေအနေကအမှတ်တရပေးတဲ့အထက်မှာအရင်နှစ်က34မှတ်ရခဲ့ပေမဲ့အခုနှစ်မှာ19မှတ်သာရပြီးထိုးဆင်းသွားတာပါမြန်မာနိုင်ငံရဲ့လူဦးရေ54တန်းကျော်မှာ43ရာခိုင်နှုန်းကျော်ဟာအင်တာနက်အသုံးပြုနေကြပြီးအများစုကမိုဘိုင်းအင်တာနက်ကိုအသုံးပြုကြတာဖြစ်ပါတယ် FTTH နဲ့ Wi-Fi အင်တာနက်တွေချိတ်ဆက်လို့မရသေးတဲ့မကွေးတိုင်းဂန်းခေါ်နဲ့အတွင်းကကိုမမောင်တို့ရွာကတော့ဖုန်းနဲ့မိုဘိုင်းအင်တာနက်ကိုအသုံးပြုကြတာပါအင်တာနက်ဖြတ်တောက်ချိန်မှာတော့တို့ရွာကနေ၄နှစ်လောက်ကြာတဲ့ခရီးကိုသွားပြီးမှအင်တာနက်သုံးလို့ရပါတယ်။ကိုမမောင်ကတော့မိဖေးစင်းနဲ့ဆွေဖေးရှောင်းရွာသားတွေအတွက်မြို့ကဆွေမျိုးသားချင်းတွေအလှူရှင်တွေစီကအွန်လိုင်းငွေကြေးနဲ့လွှဲလာတဲ့ငွေတွေကိုအစစ်ဆေးတွေကြားကပဲသွားလာထုတ်ပေးနေရပါတယ
်။အဲ့ဒါနဲ့တပြက်တော့ပါတယ်ဆိုတော့ဒါကခက်ခက်နဲ့စိုးစိုးကတော့ဒီဘက်မှာရောက်နေတဲ့တငယ်ချင်းတွေဟိုမျိုးတွေစက်မီကိုတော့တငယ်ချင်းတွေနဲ့အဲပိတ်လေးတစ်ခုထောင်ပြီးတော့မှအကူအညီတော့ခင်ရတယ်အဲတော့အင်တာနက်တက်တောက်တော့ကဟိုကလေးစိတ်တွေဟိုဒီနိုင်ရတဲ့ခေတ်ဒီသွားပြီးမှအဲလိုမျိုးတွေအစ်စ်ွယ်တော့ကရတယ်ဟိုမလွယ်ဘူးပေါ့ဗျာဟိုတော့ဗာ၄၅၆ရင်းနေမှတပတ်လောက်နေမှတစ်ခါလောက်သွားနေတော့ဟိုကျွန်တော်တို့ပစ္စည်းဆိုတော့လေဘောဟာလာတယ်လည်းမှစစ်စေးတွေကတအားများတယ်ဆိုတော့အဆင်မပြေဘူးဟိုတော့ဟိုသွားတဲ့အချိန်လေးတွေပဲအဲလိုမျိုးခက်ခဲတဲ့နေရာလေးတွေတင်ရတာပါဝင်ပြီးပြင်ကျမယ်ဆိုရင်အစင်အသိစင်ကြီးတော့ဘာတော်တော်လေးပေါ့ကဘာလို့ပါလဲပြင်မဲပါလဲ
သူတို့ရွာကိုစစ်တပ်ကမီးသုံးကြိမ်ဝင်ရှိုးခဲ့ပြီးနောက်ဆုံးတစ်ကြိမ်တော့ကအင်တာနက်ပြတ်နေချိန်မို့သတင်းတွေတင်ဖို့ခက်ခဲခဲ့ပါသေးတယ်တူမီတော်လိုင်းရဲ့တမားတွေရဲ့သခိုင်းတိုင်းကဏ္ဍရဲ့မှာတော့စစ်ကောင်စီကအင်တာနက်ကိုစတင်မှဒုတိယဘက်ကဖျက်ခဲ့ပြီးရဲ့နောက်မှာတငဲ့ပရိမှုကျူးလွန်တာရှိခဲ့တယ်လို့ဒေသခံအရေးဆိုင်ရပေးနေသူကိုဦးကဆိုပါတယ်လုံခြုံရေးအခြေအနေကြောင့်ကျူးလွန်ခံရသူမိသားစုကိုတိုက်ရိုက်ဆက်သွယ်ခွင့်မရခဲ့ပေမဲ့ဒိုးအတန်ကိုပြောပြခဲ့တဲ့ကိုဦးကတော့ဒီဖြစ်စဉ်ကိုမျက်မြင်သက်သေတွေကတဆင့်မေးမြန်းအတည်ပြုထားခဲ့သူပါသူက
ဒါကနေအတွင်းမှာတော့အဆက်လုံးရဲ့ရေမီးကိုပြောင်းပြင်ပြတာနဲ့ကမှဆိုင်ပြစာပြည့်နေတာပေါ့ဒီချိန်မှာတရားမျှတမှုဆိုတာတော့ဟိုတန်ခါးကြီးပုံမျိုးဖြစ်နေပါဗျဒီတာမန်အခြေခံဒီနေအတွင်းမှာနေထိုင်နေအခုတော့ရေးပြစာပြည့်ခံခဲ့ရတဲ့ဒီငါမိသားစုနဲ့ဒါမှလိုက်လို့မရှိနိုင်ဒီကတိတော်ရင်ဆက်စီရအရင်အဲဒီချိန်မှာညဒီလောက်ဝင်လာပြီးတော့ဒီလိုဝင်လာပြီးတော့မှဟိုသူတို့တက်မလဲဖြတ်မလဲဆိုတာမသိတာနဲ့အနေထားရှိနေတယ
်။ကဏ္ဍမှာအစူလာအသက်ခံရတာတွေလည်းရှိခဲ့ရကြောင်းဒေတာကဏ္ဍဟာစစ်တပ်ကအင်တာနက်ကိုရွေချက်ရှိရှိဖြတ်တောက်ပြီးဆိုးဝါးရဲ့လုပ်ရက်တွေထွက်ကျူးလွန်မှာကိုစိုးရိမ်နေကြပါတယ်။သူတို့ရွာမှာတကြခိုင်မာမှုမရှိတဲ့တည်င်းအမားတွေပြန့်နေတယ်လို့သူတို့ဒေသတွင်အခြေအနေကိုပြင်ပကလူတွေအမှန်တိုင်းမသိနိုင်တာမျိုးရှိနေတယ်လို့လည်းကိုဦးကပြောပါတယ်
။ကနေနဲ့ရင်းနယ်နဲ့အစက်ဒေသတွေမှာဘာဖြစ်ကောင်းဒီကကြီးကဝင်လာဒီတန်တက်ကကားကြီးတွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့စသဖြင့်အဲ့လိုတွေလောက်တာမျိုးတွေပေါ့ကြားနေရတာပေါ့
ကျန်နေတဲ့ကြောင့်ဒီပြည်ပြည်သားတွေဟာမောက်တကယ်လဲစကောင်းနေတဲ့ဘဝမနဲ့မကြည့်လို့ရနေတာတူပြီ။ဒါရောသူကြီးရှာကျွန်တော်တို့အဲနေတွေ့နေရတယ်တော့ဗျာ။အားပြီးတော့ကနေနေတဲ့မှာဟိုပင်နေပင်ရောစကောင်းနေတဲ့ကဝင်နေပါလိမိရှူလိုက်တယ်ညာရင်းမိရှူလိုက်တယ်ပေါ့။တကယ်မဟုတ်ဘူး။ဒါရယ်စိုက်ွားရင်အင်တာနက်ဆက်လိုက်တဲ့နောက်မှာဒီကနေနေပတ်သက်တဲ့တရင်းမားရိုက်စိုက်ွားရင်အင်တာနက်လိုင်းပေါ်ရင်မပြတ်နိုင်လာဘူး။တချို့တော့ဒီကနေ PDF ဒီဟိုပုံမှန်ရိုက်ကွင်းရဲ့ post ဒီပါလေဒါ internet line မပြတ်နိုင်တာတူရှိနေတယ်ပေါ့
ချင်းပြည်နယ်မှာလည်းစစ်တပ်ကစစ်အင်အားတွေကိုတိုးချဲ့နေပြီးပြည်နယ်တွင်းကမြို့နယ်၉ခုစလုံးကို internet နဲ့ phone line ဖြတ်တောက်တာတွေလုပ်နေပါတယ်ဟာခါကတော့တခြားမြို့နယ်တွေလို internet ပြတ်သွားတာမဟုတ်ပေမဲ့အခုရက်ပိုင်းမှာအချိန်ပိုင်းနဲ့ပြတ်တောက်တာရှိလာပါတယ်
စိတ်ပူရတဲ့အနေထားတော့ရှိတာပေါ့နော်။နိုင်ရဘာလို့လဲဆိုတော့အခုကျွန်တော်တို့ဒီဇလိုင်းနဲ့ဟာခါကြမှာဆိုတော့ဒီစစ်တပ်လက်ပိတ်မိနေတယ်ပေါ့။ဆိုတော့သူတို့တွေလည်းပြန်ပြီးဆက်ရမလားပြန်ပြီးလုံးဆောင်ရမလား။အဲလိုမျိုးအခြေအနေတွေဖြစ်တဲ့အတွက်ပေါ့နော်။ဒီဘက်မှာလည်းကျွန်တော်တို့ဒီလိုသူတို့တွေအာတက်လာနိုင်ရင်ဆိုတော့ကျွန်တော်တို့ဒီလူထုတွေအနေနဲ့ဘယ်လိုပြင်ဆင်ရမလဲပေါ့နော်။ဘာဒါမဲ့ဖုန်းလိုက်တွေပြတ်တော့တယ်။ဒီစနေလိုင်းတွေမရတဲ့ခါကျတော့သူတို့ဟိုသူဖက်ကနေတင်လာတဲ့တတိယချက်လက်တွေလည်းကျမတို့မမြင်ရဘူးမတွေ့ရဘူးဖုန်းနဲ့လည်းဆက်သွယ်လို့မရတဲ့ခါကျတော့ကျမတို့တော့ဆက်သွားဆိုရင်အတိုင်းတားရတော့ရှိတာပေါ့ဟုတ်ကျမတို့ကကြတော့ဒီလိုဒီလိုဖြစ်တယ်ဒီဒီတစ်ခုနဲ့လည်းမရတဲ့ခါကျတော့တတိယတရားရမယ်နေရတယ်ဒီလည်းမရှိတဲ့ခါကျတော့ဘယ်လိုနေရမလဲပေါ့နော်ဟိုအဲ့လိုမျိုးတွေဆိုရင်ကြောက်ကြတာလည်းရှိတယ်ဒီရင်တစ်ခုရှိသေးတာအာလားနေလဲဟိုပိတ်တစ်ခါကျတော့ဆန္ဒရိုက်ခါကျပေါ့နော်အဲ့အဲ့ရ
တော့လဲဆိုရင်လည်းတော့ရှိတာပေါ့ဟုတ်ဆက်သွယ်ရေးဥပဒေပုံမှန်89အရာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုအရေးပေါ်အခြေအနေမှာဆက်သွယ်ရေး operator တွေနဲ့ internet ဝန်ဆောင်မှုလုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုဖြတ်တောက်ခွင့်ပေးထားတာပါလက်ရှိ internet ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာ operator တွေကလည်းသုံးစွဲသူတွေကိုအကြောင်းကြားတာမရှိဘူးလို့သိရပါတယ် internet အပြတ်ခံရတဲ့ data ကပြည်သူတွေကလည်းဘာကြောင့်အပြတ်ခံရရဲဆိုတာကိုတိကျစွာမသိရှိပေမဲ့စီရရရွေချက်ရှိဖြစ်တာလို့ထင်နေကြပါတယ်။အင်တာနက်ဖြတ်တောက်ထားတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီချိန်ချုပ်ထားတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့အဖြေမရခဲ့ပါဘူး။လူတွေရဲ့တည်ငြိမ်ချက်လက်ရယူပိုင်ခွင့်ကိုကန့်တက်လိုက်တာကတော်လှန်ရေးကိုပိုရောင်ရဲစေးတင်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့ကိုဦးကတော့ယုံကြည်နေပါတယ်။အင
်တာနက်ပိုင်းကြီးတဲ့နေရာတွေမှာအင်တာနက်ပိုင်းကြီးတဲ့ကျွန်တော်တို့ data ကိုပြန်ပြီးဆက်သွယ်ပြသပြရတဲ့ရဆက်လို့ရှိတယ်။အကဏ္ဍမှာတော့ဒီလိုမျိုးချင်းနေပုံကြီးချဲ့တယ်ကဖွာဆွာကနေညာနေတယ်ပေါ့ညာနေကြကြမလို့ဒီအဓိကကတော့ဒီခက်ခက်ခဲခဲကတင်းကြီးနေမှန်မှန်ကန်ကျွန်တော် data ကိုအတွက်ပေါ့ဒီ data မှာမဟုတ်ဘူးအရင်ကချက်တဲ့ data တွေအတွက်ကိုမှန်မှန်ကန်နဲ့တင်းကြီးကိုဟိုလုတ်ပြီးနိုင်ကြရင်ပိုကောင်းမယ်ပေါ့ဗျာဒီကတော့ကျွန်တော်တို့ကလူတွေအနေနဲ့ကတော့အော်လုံးဝတော်လန်ရေးအတွက်အင်တာနက်ချက်ချင်းချင်းမချက်ချင်းနဲ့အိတ်ခွေးနေတာပေါ့တော်လန်တဲ့နေရာကိုတော်လန်သွားမယ်ဒီလိုအင်တာနက်ချက်လိုက်တဲ့တိုင်ကပို့ပြီးတော့မှတောင်းမှဒီတော်လန်ဖို့အတွက်အားကောင်းလာတဲ့အများကြီးပဲကန္တာလူတီးတွေ့နေရတယ်ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့တန်ပတ်စင်တန်လှည့်အစီအစဉ်ကိုဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီးဖောင်ဒေးရှင်းဟီရွန်တဲကတင်ဆက်ထားတာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒို့တန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုမြန်မာ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုအားပေးလို့ရနိုင်ကြပါလားခင်ဗျာမကြခင်မှာအပတ်စဉ်ခဏတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး Download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ Download လုပ်နိုင်ပါတယ်VOA Burmese App မှာ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA အမေရိကန်တန်ခါနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီအစီအစဉ်တွေကိုလိုင်းနံပါတ်32 30 50တို့ကနေဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်။အခုတော့စနေညအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့တင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂတိဟာတကဘာလုံးရဲ့အခြေခံလူ့ကျင့်ဝင်လည်းဖြစ်ပါတယ်အပြန်အလှန်ယုံကြည်မှုရဲ့တော့ချက်လည်းဖြစ်ပါတယ်သဘောတူခဲ့ပြီးသားအာဆီယံဆုံးဖြတ်ချက်5ရပ်ကိုအကောင့်ထဲမဖော်နိုင်တဲ့အတွက်နိုင်ငံတကာအလဲမှာမြန်မာစစ်ကောင်းဆောင်တွေကြောင့်အာဆီယံအပေါ်ယုံကြည်ကိုးစားမှုထိခိုက်ရတယ်လို့ထိုင်ဝန်ကြီးချုပ်ဘူဂျိုကြီးဟောင်းပရာယုတ်ချန်အိုချာကပြောသွားခဲ့ပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းစစ်ကောင်းဆောင်တွေရဲ့သဘောထားဟာမကြိုဆိုတိုက်တဲ့သဘောထားလို့ဝေဖန်သွားခဲ့ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအာဆီယံနဲ့မြန်မာအကြောင်းတင်ပြမှာပါအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်ခေါင်းဆောင်တွေအကြအကွာဟကိုတကောင်းနိုင်ငံရေးလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟိန်းနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ခေတ်ပြိုင်ကဘာအကြားပေါ့အတွေးအမြင်အယူအဆသဘောထားတွေဘလောက်ပေါ်ဟကြီးမားနေလဲဆိုတာကိုကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့၃လုံးတိုက်၃ကလို့ရှိရင်အာဆီယံအနုတ်၁ထိပ်သီးကြည်လာခံပြနေတယ်လို့ပြောရမှာပါစစ်ခေါင်းဆောင်တွေကအာဆီယံဗရင်းချင်းစာတမ်းပါအားလုံးသဘောတူညီရေးမှုနဲ့မဆွတ်ဖက်ရေးမှုကိုညီမောင်းထုတ်ပြပါတယ်ဒါပေမဲ့အာဆီယံကတော့အဲ့လိုမကြည့်ပါဘူးစစ်ခေါင်းဆောင်တွေရဲ့သဘောထားကိုမကြိုဆိုတိုက်တဲ့သဘောထားလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်မြန်မာလက်ထက်ကိုက်တပ်ဖွဲ့တွေဟာအုပ်ချုပ်ရေးမှာလက်ခံနိုင်လောက်တဲ့စံနှုန်းတွေကိုနှိမ့်ချပစ်ခဲ့တယ်လို့ထိုင်းနိုင်ငံချူလလကောက်တက်ကလူကလုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးတိတိနန်ပေါန်ဆူဒီရက်ကရိုက်တာသတင်းဌာနကိုလည်းပြောပါတယ်အဲ့တော့ကိုရဲကိုမေးချင်တာကတော့ပေါ့နော်ဒီလိုအစည်းအဝေးမတက်ဖြစ်တဲ့အကြောင်းပေါ့နော်အာဆီယံရဲ့သဘောကွဲတာနဲ့ပတ်သက်ပြီးစစ်ကောက်ဆောင်တွေကပြောကြတဲ့အခါမှာကျွန်တော်တို့အချုပ်ချအာဏာနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုဖန်တီးရသေးတယ်ပေါ့နော်ဒီလိုပဲခဏခဏပြောကြတယ်ဆိုတော့ဒါကဂတိကဝတ်ကိုဖောက်ပြတဲ့အခြေခံဒုချစ်ဝတ်ကိစ္စလားဒါမှမဟုတ်အချုပ်ချအာဏာကိစ္စလားကိုရဲဘယ်လိုထင်ပါလဲ
ဟုတ်အချုပ်ချအာဏာကိုစဉ်းစားတဲ့နေရာမှာအရင်ဆုံးကတော့ကျွန်တော်တို့ကအကျွေးမဲ့အချုပ်ချအာဏာကိုစဉ်းစားတယ်ဒါသူ့ရဲ့အချုပ်ချအာဏာပိုင်နိုင်ငံထဲမှာသူလုပ်ချင်တဲ့ဟာကိုလုပ်လို့ရတယ်ပေါ့ဒါပေမဲ့ဒီဘက်ကမှာတော့နိုင်ငံအချုပ်ချအာဏာကိုစဉ်းစားလာကြတယ်အချုပ်ချအာဏာကျင့်သုံးတဲ့နိုင်ငံတွေကသူ့မှာတာဝန်ရှိတယ်နိုင်ငံတကာအတိုင်းအဝန်းကိုလည်းတာဝန်ရှိတယ်ကိုပြည်သူတွေပေါ်မှာလည်းတာဝန်ရှိတယ်ဆိုတဲ့ဟာကိုကျွန်တော်ကစဉ်းစားလာကြတယ်အဲ့တော့အချုပ်ချာအာဏာလို့ပြောတဲ့အခါမှာအရင်လိုအကျွင်းမဲ့အချုပ်ချာအာဏာချင်းကပ်ပုံကတော့ဒီဘက်ကမှာကျွန်တော်တို့ပြောရဆိုရတာတော်တော်လေးခက်တာတဲ့အနေအထားမျိုးလို့မြင်တယ်ငါအချုပ်ချာအာဏာပိုင်းထဲမှာတော့ငါလုံချင်တာလုပ်မယ်လို့စဉ်းစားပြီးမယ်လေနိုင်ငံတကာကိုတာဝန်ခံရမှာလေအဲ့ဒီအချုပ်ချာအာဏာရဲ့အဓိကပိုင်ခြင်းဖြစ်တဲ့ပြည်သူတွေကိုတာဝန်ခံရမှာလေအဲ့ဒါတွေကအရေးကြီးလာတယ်လို့စဉ်းစားလာကြတာကိုတွေ့ရတယ်အဲ့တော့အတွေးအခေါ်ပြောင်းလာတာကိုတော့ကျွန်တော်တို့ဟိုမျက်ခြေမပြတ်မီဖို့လိုတယ်လို့အဲ့လိုမြင်ပါတယ်
။ဟုတ်တယ်။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမာဆူတီကလည်းသူ့ရဲ့သမ္မတကိုကိုးကားပြီးတော့လည်းပြောတာပေါ့နော်။မဆွတ်ဖက်ရေးမှုတွေကိုဒေသဖို့ကျွန်မတို့အတွက်အရေးကြီးပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းတခြားမှုတွေကိုမြင့်မြင့်မားမားကင်ဆယ်ဖို့တာဝန်ရှိပါတယ်လို့အာဆီယံရဲ့တာဝန်ကိုပြောခဲ့တယ်ပေါ့နော်။အဲ့ဒီမှုတွေကတော့ဒီမိုကရေစီအုပ်ချုပ်မှုကတော့လူ့ခွင့်ရေးတွေကိုဒေသရေးနဲ့ဖွဲ့စည်းပုံစိုးရိမ်ကိုဒေသရေးအစရှိတဲ့မှုတွေပေါ့နော်။အဲ့ဒီမူတွေကိုလည်းကင်ဆယ်ဖို့တာဝန်ရှိတယ်လို့ပြောသွားခဲ့ပါတယ်။အဲပထမကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြအောင်ပေါ့နော်။ဆိုတော့ဥရောပလိုတိုးတက်ပြီးနိုင်ငံနေနဲ့ရှင်းလိုက်မယ်ဆိုရင်အာဆီယံနိုင်ငံတွေကျင့်သုံးတဲ့ဒီမိုကရေစီလူ့ခွင့်ရေးကိစ္စ။အဲ့တော့တိုင်းချင်းမှုအရပြောလို့ရှိရင်ဒါနောက်ကျနေတယ်လို့ပြောရမှာပေါ့နော်။ဒါပေမဲ့အင်ဒိုနီးရှားကွန်နိုက်ကလည်းစစ်အာဏာရှင်စနစ်တပိုင်းအောက်ကအုပ်ချုပ်ရေးစနစ်ကိုဖျက်ဆီးခဲ့တယ်နော်။အဲ့တော့အာဆီယံနဲ့အထူးသဖြင့်မြန်မာစစ်ကောင်းဆောင်တွေနဲ့ဂျာမန်ရှုမြင်ပုံနော်အထူးသဖြင့်အင်ဒိုနီးရှားဒါစစ်ဗိုလ်ချုပ်ဟောင်းခေါင်းဆောင်တွေရှုမြင်ပုံကွာဟာဘယ်လိုရှိ
ဆိုအဓိကကတော့ကျွန်တော်တို့အထူးသဖြင့်အင်ဒိုနီးရှားပေါ့အင်ဒိုနီးရှားမှာလည်းပြောမယ်ဆိုရင်စစ်ဗိုလ်ချုပ်ဟောင်းတွေကတော်တော်လေးအာဏာရှိခဲ့တယ်အခုချိန်ထိလည်းစစ်တပ်ရဲ့အခန့်ကဏ္ဍကကျွန်တော်တို့အရန်အားနည်းသွားပြီးတော့ပြောလို့မရသေးတဲ့အနေအထားမျိုးမှာရှိတယ်ဒါပေမဲ့အင်ဒိုနီးရှားစစ်ဗိုလ်ချုပ်ဟောင်းတွေနဲ့မြန်မာစစ်ဗိုလ်ချုပ်ဟောင်းတွေကြားထဲမှာအတွေးခေါ်အတွေးအမြင်ရတော်တော်လေးတော့ကွာခားမှုကွာခြားမှုရှိတယ်လို့ကျွန်တော်တော့မြင်တယ
်ဟုတ်ပါတယ်ပါလေဗျ
ပထမဆုံးတစ်ချက်ကတော့ professional ဖြစ်မှုပေါ့
professional ဖြစ်မှုဆိုတာအဲစစ်သားကစစ်သားပီတာလေ
ကွယ်ရေးကိစ္စပဲလုပ်တယ်နိုင်ငံရေးမရောက်ဘူးဆိုတဲ့သဘောပေါ့စစ်တပ်ကပရော်ဖက်ရှင်နယ်ဖြစ်ရမယ်ဆိုတဲ့အတွေးခေါ်အယူအဆအထိုင်ကတော်တော်လေးကွာတယ်လို့မြင်ပါတယ်ဆိုတော့ကျွန်တော်တို့ကြည့်မှာပရော်ဖက်ရှင်နယ်လို့ပြောလိုက်ရင်ဒါကျွန်တော်တို့တပ်ကတော်တော်လေးကားပြီးတဲ့အနေထားမျိုးကျွန်တော်စဉ်းစားကြတယ်ပေါ့အတချို့ကြတော့လေဟိုထောင်900ခုနှစ်ဆယ်လောက်ကပြောခဲ့ကြတယ်ခုနောက် ောင်းတုတ်ပေးဖို့ကြိုးစားနေတဲ့ဟာတွေလည်းကျွန်တော်တွေ့ရတယ
်။ New professionalism ဆိုတာကတော့ဒါစစ်တပ်ကဖော်ပြတိုးတက်မှုလည်းလုပ်ရမယ်ဆိုတဲ့အယူအဆပေါ့နော်
။ဟုတ်ကဲ့ကျွန်တော်ပြောမယ်ဆိုရင် New professionalism က90ပတ်ဝန်းကျင်1990ပတ်ဝန်းကျင်ကာလမှာအတွေးခေါ်ပညာလောကမှာကျွန်တော်တို့တော်တော်လေးဟိုဝေဖန်ခံရပြီးတော့အခုချိန်ဆိုရင်မတုံးတော့ဘူး။ဟုတ်ကဲ့ယူဆလို့တော့ကျွန်တော်တို့ပြောလို့ရတယ်ပေါ့။ကျွန်တော်တို့အဓိကတော့တက်ရဲ့တာဝန်ပေါ့။တက်ရဲ့တာဝန်ကဘယ်တာဝန်လဲဆိုတဲ့ဟာကိုယ်နိုင်ငံနဲ့ကိုယ်ပြည်သူပြည်သားတွေကိုကာကွယ်ပေးရမယ့်တာဝန်ပေါ့။အရေးကြီးတယ်။သူ့ရဲ့အခန်းကဏ္ဍကအရေးကြီးတယ်လို့ပညာရှင်တွေကပြောကြတာရှိပါတယ်။ဒါကျွန်တော်တို့တက်ကတော့သူ့ရဲ့အခန်းကဏ္ဍကအခုချိန်ထိနိုင်ငံရေးမှာဝင်ပြီးတော့ပါမယ်။အာကျွန်တော်ဂါဒီယန်ပေါ့ဒီနိုင်ငံကသူစောင့်ရှောက်မှပဲဒီနိုင်ငံကရှေ့ကိုလှမ်းနိုင်မယ်ဆိုရဲအတွေးခေါ်အယူဆရှိနေသေးတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အထူးသဖြင့်တော့အင်ဒိုနီးရှားမှာဒါကျွန်တော်လည်းပြောလို့ပြောတာရှိပါတယ်1998ဒီဒီမိုကရေစီအသွင်ကူးပြောင်းမှုကာလပြီးတဲ့ခါမှာစစ်ဘုတ်ချုပ်ကြီးတွေကသူတို့ပြန်စဉ်းစားကြတယ်တက်ကနိုင်ငံအတွက်အသက်ပေးနေရတယ်အသက်ပေးတဲ့အဖွဲ့အစည်းဖြစ်တယ်ဒါပေမဲ့တက်ကဒီနိုင်ငံထဲမှာအသက်ပေးပြီးတော့ဒီနိုင်ငံထဲမှာဒုတိယနိုင်ငံသားတွေဖြစ်နေရတယ်အားလုံးရဲ့အမုန်းလို့လည်းခံရရတယ်။အဓိကအဲ့ဒါဘာကြောင့်ဖြစ်လဲဆိုတော့ဒီတက်ကိုတည်ထားတဲ့အတွေးခေါ်ကြောင်ဖြစ်တာ။အဲ့တော့အဲ့အတွေးခေါ်ပြန်ပြောင်းရမယ်ဆိုပြီးတော့1998နောက်ပိုင်းမှာကျွန်တော်တို့စဉ်းစားလာတာကိုတွေ့ရပါတယ်။အဲ့မှာလဲကျွန်တော်တို့အဓိကတက်ကိုဘယ်လိုအတွေးခေါ်အထိုင်ပြန်ချမလဲဆိုတာကိုအင်ဒိရှားစစ်ဘုတ်ချုပ်ကောင်းဆောင်တွေကကျွန်တော်တို့ဟိုပြောခဲ့တာရှိပါတယ်။တက်ကနိုင်ငံရေးမှာတစ်သက်ဝင်ပါနေပြီးတော့အာသူကသာဂါဒီယန်ပုံစံမျိုးနဲ့ထိန်းချောင်းပြီးတော့သွားမယ်လို့စဉ်းစားရင်အဲ့နိုင်ငံကဒီမိုကရေစီဘယ်လိုမှဖြစ်လို့ဖြစ်ဖို့မလွယ်ဘူးအဲ့ဒါကတော့အဓိကကွာနေမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ။ဟုတ
်ဟိုနောက်မှုတစ်ခုကိုကျွန်တော်တို့ဆွေးနွေးကြည့်အောင်ပေါ့နော်။ဒါကတော့လူခွင့်ရေးကိစ္စပေါ့နော်။နိုင်ရှင်မှုရပြောရမယ်ဆိုလို့ရှိရင်အာရှမှာလူခွင့်ရေးကိုလေးစားတယ်ဆိုတဲ့ကိစ္စကလက်တင်အမေရိကတို့ကျွန်တော်အာဖရိကတို့နဲ့ရှင်လိုက်ရင်ကိုဒါနောက်ကျနေသေးတယ်။ကျွန်တော်တို့မှာလူခွင့်ရေးချိုးဖောက်မှုတွေကိုကင်ကွယ်နိုင်တဲ့နော် mechanism လို့ပြောတဲ့นี่น่ะยันเดียเนาะอภเฝซีนี่ไม่ใช่เบ้บดาตลอดเลยอ้าแน่นี่แหละป่ะเนาะだใบแม้ตะเพ็ดมาจ้าတော့เลยจนเรากัมพูชาနိုင်ငံมาโปปเยตัดชะหมู่တွေเนี่ยปัดแตกပြီးတော့เนาะနိုင်ငံကလူခွင့်ရေးခုံยงတရုတ်တရားစီရင်ရေးတရုတ်ยงเนี่ยจนเราစီရင်ဆုတ်ဖြတ်နိုင်ခဲ့တာလည်းတွေ့ရတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကိုစဲတော်မန်ဒရူးဆာဆိုလို့ရှိရင်ဘုချုပ်မူကြီးမရောက်နိုင်တဲ့စစ်ကောင်းဆောင်တွေဟာရာဇဝတ်သားတွေရဲ့ခိုင်းကောင်းဆောင်ဆိုတဲ့အတုံးလုံးတော့ခေါ်ပေါ်ပြောဆိုတုံးလုံးလေပေါ့ဆိုတော့ခေတ်ပြိုင်ကမ္ဘာအာဆီယံနဲ့မြန်မာစစ်ကောင်းဆောင်တွေရဲ့အမြင်သဘောထားလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ကွာနေတယ
်အဓိကကွာဟာချက်ကတော့ကျွန်တော်မြင်နေ impunity မှာကွာတယ်လို့မြင်ပါတယ် impunity လို့ခေါ်တဲ့
ရေယူမခံတဲ့လွတ်လွတ်နေတာပေါ့
ဒီရေယူမခံမဲ့တစ်ခုခုကိုကျွန်တော်တို့ပြစ်ဒဏ်တွေကျူးလွန်ပေးမယ်လေအရေးယူမခံရဘဲနဲ့လွတ်တဲ့ခံစား권ကိုရနေတာအဲ့ကောင်ကတော်တော်လေးအရေးကြီးတယ်လို့မြင်ပါတယ်နိုင်ငံနိုင်ငံမှာတရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဒီနိုင်ငံရဲ့အခြေခံစံနှုန်းတွေပဲဖြစ်ဖြစ်ခိုင်မာအောင်တည်ဆောက်နိုင်မယ်တည်ဆောက်ဖို့ဆိုရင်အဲ့ဒီနိုင်ငံကရှိနေတဲ့ဘလိုမျိုးပုံကုတ်မျိုးမဆိုကျွန်တော်တာဝန်ယူမှုတာဝန်ခံမှုရန်နေရာထဲမှာရှိနေဖို့အရေးကြီးပါတယ်အဓိကတော့ impunity လို့ခေါ်တဲ့အရေးယူမခံရဘဲနဲ့လွတ်နေတဲ့လူငယ်ချမ်းသာရနေလို့မရဘူးလို့ဒါကတော့ပြောကြပါတယ်ဒါလည်းနှံ့ဟိုဘလို့မှငင်းလို့မရတဲ့ကိစ္စအဲ့တော့ impunity ရနေတယ်ဆိုရင်သူကသူ့ရဲ့လုံးရပေါ်မှာနောက်ဆက်တွဲကိုဘာမှတိုက်ပြီးစဉ်းစားရမလို့ပဲနဲ့နောက်ဆက်တွဲကိုကျွန်တော်တို့စိုးရင်ရမလို့ပဲနဲ့လုံချင်တာလုံနိုင်တဲ့အနေအထားမျိုးဖြစ်နေလေးရှိပါတယ်အဲ့အားကတော်တော်လေးကိုစိုးတဲ့အခြေအနေလို့မြင်ပါတယ်ဆိုတော့အဲ့တော့အဓိကကျွန်တော်တို့ပြောမယ်ဆိုရင်ကွာခြားချက်က impunity ကတော်တော်လေးကွာခြားချက်ဖြစ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်တတိပြောရင်တော့ငါတကောကောလို့ရတဲ့ခွင့်ဒူးဒီမှာစစ်တပ်ကရနေတယ်ပေါ့နော်ဆိုတော့ဒါကတော်တော်လေးအရေးကြီးတဲ့ကိစ္စပေါ့နော်အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးပြောသွားတဲ့အထက်မှာဖွဲ့စည်းပုံအရဒါအုပ်ချုပ်ရေးကိုလည်းလေးစားဖို့လိုတယ်ပေါ့နော်ဆိုစစ်ကောင်စီကလည်းလက်ရှိအာဏာယူထားတာဖွဲ့စည်းပုံအရတို့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်ထိုင်းနိုင်ငံဆိုလို့ရှိရင်စစ်တပ်ကသူ့အနေအထားကိုခိုင်မာစေတဲ့ဖွဲ့စည်းပုံကိုဒါပြင်တောင်ရေးခဲ့တယ်ပေါ့နော်ဆိုတော့မြန်မာစစ်ကောင်စီတွေကလည်းလက်ရှိဖွဲ့စည်းပုံအတွင်းကနေနော်စစ်တပ်ရဲ့အခြေအနေပုံပြီးခိုင်မာပြီးတော့
စစ်တပ်ရဲ့မဟာမိတ်နိုင်ငံရေးပါတီအနာရနိုင်ငံညားမဲ့ရွေးကောက်ပွဲစနစ်ကိုပြောင်းလဲဖို့လေကြိုးစားနေတယ်ပေါ့နော်ဒီတော့အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးကဖွဲ့စည်းပုံအခြေခံနဲ့အုပ်ချုပ်ပုံကိုလေးစားရေးကိုပြောတာကဘလို့အတိတ်ပဲလို့ကျွန်တော်တို့ကနားလဲရမယ်ဖွဲ့စည်းပုံအခြေခံဥပဒေကတရားဝင်မှုနဲ့လည်းဆိုင်တယ်တစ်ဖက်ကတည်ငြိမ်မှုနဲ့လည်းဆိုင်တယ်လို့ကျွန်တော်တို့မြ ဒီတိုင်းအုပ်ချုပ်မယ်လို့လုပ်မရဘူးသူကဒီဟာကိုလူတွေဘယ်လောက်လက်ခံတယ်တရားဝင်မှုရှိလဲဆိုတဲ့ဟာနဲ့ကျွန်တော်အဓိကဆိုင်နေလို့မြင်ပါတယ်အဲ့ဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့အိုင်နိုင်ငံရဲ့တည်ငြိမ်မှုနဲ့လည်းသွားပြီးဆက်ဆံနေတယ်လို့အဲ့လိုပြောကြပါတယ်ဆိုတဲ့အခါကျတော့2018ခုနှစ်မှာကျွန်တော်တို့ဒီအန်အယ်ဒီလိုတိုက်ခိုက်ပါတီတွေဝင်လာတယ်အိုင်ကနေပြီးတော့မှတစ် democracy macam apa juga ni le, tu tiada wujud time dah tak kuki, yang ada ni thamio, pilar le, ni cuma ni ngaji ni kali, ni teh sah, tiada ni ada ni thamio, sudah tu pilar le ni thamio, pilar itu jenaruh mema. So tu tu ni le, kuki macam jadu, ni hau jenaruh, kerana apa orang pilar lagi, pengen thamio, lupa lagi dah jadu, orang tiada ni le pilar tu le, tiada ngaji tiada wujud le pilar tu le, ni thamio pilar itu jenaruh tu mema. Aduh, nengah tu nengah mah, tiada wujud tiada wujud asal asal ko, tiada korai me posoe. Kaimare Pazibon Shibu Lurelu, Nemare, any Pazibonema, any Pazibon, the Mushibu Lure, any Pazibonema, General Shi, and any player, when you look at Anna Lurelu, Nemai. A good Nitaya so, eh? Don't want any a chain nigger, Pianida, Pidetra. Danangala, so in it, to be Asia, the Yu, General D. Gononiale, and I'll so in it, and I'll pitch. I got to work, Pazibon Chicken, Uribo, Pianle, Ginumido. General Pioni, do you are? They also lay the Pavimon chicken, pound hang on the road, the Aurusumi pound hang on the road, Jatanario, Pishimu Sure Hamu, Pioni, do you are? So, any asset saga, Dolly, Yiji, Yelu, Mine, Anadamule, Hanganaga, to be Asianga allow, General, Tommy Pioni, Yelu, General Lumia.
Any Pazimu, what the house shed la, a tela sura, Doctor Yamananga, Jatanata Cooper, not other General Asianga Chata, and Nina, Sweetie Weddy Bar. ဒါဆွေးနွေးကြခေါင်းဆောင်တွေဆွေးနွေးကြပဲကိစ္စတစ်ခုပေါ့နော်အနာဂတ်နိုင်ငံတွေကဆက်ဆံရေးမှာပေါ့နော်အာဆီယံကခုနအင်ဒိုနီးရှားနိုင်ငံရဲ့ဝင်ကြီးပြောခဲ့သလိုမူတွေကိုမိမိမှာမှာစုပ်ကိုင်နေနိုင်ဖို့ဆိုလို့ရှိရင်နော်အန်ယူဂျီအစိုးရအပါအဝင်ပေါ့နော်အနာရှင်စနစ်စက်ကြီးလှုပ်ရှားမှုနဲ့ရပ်ပတ်ဖွဲ့စည်းတွေကဘာတွေလုပ်နိုင်မယ်လို့ကိုယ်ရဲ့ထင်ပါတယ်လို့ဒါအာဆီယံက
ကျွန်တော်မြင်တယ်။အဲဒါဆက်သွယ်ဆွေးနွေးမှုတွေ၊ဖိအားပေးမှုတွေ၊အရေးဆိုမှုတွေ၊ဆွဲဆောင်မှုတွေကျွန်တော်လုပ်ပြီးတော့အာဆီယံကိုလည်းချဉ်းကပ်တင်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
။ဒီကောင်းနိုင်ငံရေးလှိမ့်လာမှုအဖွဲ့ရံမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်းနဲ့ဆွေးနွေးခဲ့တာပါ။ကျွန်တော်တမောင်သားပါ။
ဥတမန်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ္တံကဘာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့စနေညစကားပိုင်းအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာနိုင်ငံမှာလူတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေဟာဘယ်သူကပဲလှုပ်ဆောင်တာဖြစ်ပါစေ။ရာဇဝတ်ကြောင်းအရာအေးအေးယူဖို့တပ်တွေအထောက်အထားတွေစုဆောင်းနေတာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရား WIWM အကြီးအကဲကပြောပါတယ်။မစ္စတာနီကိုလတ်စ်ကွန်ဂျန်ကို VOA Studio မှာဦးကျော်စံတာကမေးမြန်းထားတာကိုစနေညစကားပိုင်းအစီအစဉ်မှာတင်ဆက်ပေးပါမယ်ခင်ဗျာ
and but a couple of months ago I got in the New York Federal တရားရုံးတစ်ခုက Facebook မှာရှိတဲ့အထောက်အထားတွေကိုလွှဲပေးဖို့အမိန့်ထုတ်လိုက်တာလို့တွေ့ရပါတယ်ဒါပေမဲ့ Facebook ကတော့ညင်ပါတယ်သူတို့ကဒါဟာပုဂ္ဂိုလ်ရေးလူလက်ခွင့်ဥပဒေဆက်သွယ်ဥပဒေအရာသူတို့ပြေးနိုင်မှမရှိဘူးသူတို့ရဲ့ဒါဖောက်ဖယ်ရေရဲ့စီစိတ်ချက်လက်ကိုဖော်ထုတ်ခွင့်မရှိဘူးလို့ကြောင်းပြပါတယ်။ဒီနေရာမှာဥပဒေချင်းပဋိပက္ခဖြစ်နေကြသလား။ဒါမှမဟုတ်ရပိုင်ခွင့်ချင်းပဋိပက္ခဖြစ်နေကြသလား။မီဒီယာရဲ့အခွင့်အရေးရပိုင်ခွင့်နဲ့လူ့အခွင့်အရေးပဋိပက္ခများဖြစ်နေသလားဆိုတာကိုလည်းရှင်းပြပါခင်ဗျာ
။ yeah there are very complex interplays between privacy rights and
ကိုယ်ရေးကိုယ်တာချက်လက်ကာကွယ်ခွင့်အခွင့်အရေးနဲ့အများပြည်သူတရားမျှတမှုအတွက်အခွင့်အရေးဆိုတာကြားမှာအလိုရှုပ်ထွေးတဲ့ပတ်သက်မှုတွေရှိနေတယ်ဆိုတာသိပါတယ်။ခင်ဗျားတကယ်တမ်းပြောတဲ့တရားစွဲဆိုမှုမှာကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေဘက်က Pawin Patamu, Mashibau, Gambia Nanganga, Dia Swayaba, Washington KI, Dia Yokuma, Dia Swaypi, General Pioga, the Nichelago, Facebook Anim, a family, Piapo, Down Suraba, Nanganga Matamu Koyo, ICJ Ma, Nimanango, Dia Swetare, Mu, Dumiro Tapia Muri, Maboba, Nimanangaba, the Bor to Tare, Kariko Wotigo, Dinabu, Piakwa Kere, Sure, Amune, Patate, Jampa Mu Pipa, Twito Tonsore, Sure, Tau Tari, Palmelo, Druga Jongi Taluba.
About the Gambia case,
Gambia Swiss WIFF fact finding mission. ထုတ်ပြန်တဲ့သူတွေရဲ့အစီရင်ခံစာအပြည့်အစုံမှာမြန်မာစစ်တပ်ဖွဲ့တွေရဲ့ချုပ်ဖောက်မှုတွေကိုစဉ်းစဉ်းလင်းလင်းပုံစံကြကြတင်ပြထားပါတယ်ဂျိုဒူကရိုက်တဲ့ပုံစီစိတ်ကိုလည်းပဲပြသထားတယ်လို့ရေးသားထားတာတွေ့ရပါတယ်ဆိုတော့ဒီထောက်ထားတွေကမြန်မာဘက်ကပြစ်မှုကြီးလွန်ခဲ့တယ်ဆိုတာကိုတရားရုံးမှာအခိုင်အလုံးစစ်ဆေးပြဖို့အတွက်မလုံလောက်သေးဘူးလားခင်ဗျာဒါကြောင့်များထပ်ပြီးတော့ထောက
ရေးမစ်ရှင်ကကျွန်တော်တို့အရင်ကင်တွယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေစီရင်ခံစာပြုစုဖို့လူ့အခွင့်အရေးကောင်စီကတာဝန်ပေးထားတာဖြစ်တဲ့အတွက်နည်းနည်းကွဲပြားတဲ့လုပ်ပိုင်ခွင့်ရှိပါတယ်။ပြီးတော့သူတို့ရထားတဲ့အချိန်နဲ့အရင်းမြစ်တွေကအရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။သူတို့2019ခုနှစ်ဩဂုတ်လမှာ Cossack Bazaar ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ခွာလာသူတက်သေး900ကျော်ကိုတွေ့ဆုံမေးမြန်းပြီးမှတ်တမ်းတင်နိုင်ခဲ့ကြတာပါ။ကျွန်တော်တို့တာဝန်ကိုလွှဲပြောင်းယူခဲ့ပြီးစနစ်တကျထိမ့်သိမ်းစမ်းစစ်တာတွေလုပ်နေပါတယ်။ Fact Finding Mission ကလွှဲပြောင်းပေးခဲ့တဲ့တက်သေးအချက်လက်တွေအပြင်ကျွန်တော်တို့ကိုယ်တိုင်လည်းနောက်ထပ်တွေ့ဆုံမေးမြန်းတာတွေအချက်လက်စုဆောင်းတာတွေစနစ်တကျစုဆောင်းနေပါတယ်။ဒီတက်သေးထောက်ထားတွေဟာပုံမှန်ရာဇဝတ်မှုစစ်ဆေးတဲ့တက်သေးသဘောပါပဲ။လူ့အခွင့်အရေးချိုးဖောက်မှုစုံလမ်းစစ်ဆေးတဲ့နေရာမှာအသေးစိတ်အထောက်အကူပြုပါတယ်။ကျွန်တော်တို့ကိုပေးရထားတဲ့လုပ်ပိုင်ခွင့်အရာအချက်လက်တွေစုစည်းရာဇဝတ်ကြောင်းအရာတရားစွဲနိုင်ဖို့ပြင်ဆင်ရပါတယ်။တက်တည်ထောက်ထားဆိုတဲ့နေရာမှာလဲသူတို့ပြောတဲ့အကြားကိုနိုင်ငံတကာတရားရုံးတွေမှာတင်ပြလို့မရပါဘူး။ခိုင်မာတဲ့တက်တည်ထောက်ထားဖြစ်ရပါမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ခိုင်လုံတဲ့အချက်လက်ထောက်ထားတွေတင်ပြနိုင်ဖို့အတတ်နိုင်ဆုံးပြုစုရပါတယ
်။ And as you said just a
Gambia ကဆွဲဆိုတာဟာမြန်မာနိုင်ငံကိုဖြစ်ပါတယ်။ Union of Myanmar လို့သူကဖော်ပြပါတယ်။ဒီပုဂ္ဂိုလ်တူဦးချင်းကိုဆွဲဆိုတာမဟုတ်ပါဘူးဆိုတော့ဘသူကတာဝန်ယူရမှာလဲဒီနှစ်ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအစိုးရကမကြာခဏပြောင်းလဲနေတာခင်ဗျားတို့သိတဲ့အတိုင်းပဲအခုတွင်ပဲအစိုးရအဲဒီကနေစောင့်ကြည့်လိုက်ရင်30ပြောင်းခဲ့ပြီဖြစ်ပါတယ်ဘယ်အစိုးရကတာဝန်ယူရမှာလဲနောက်ပြီးတော့ state လို့သူတို့အင်္ဂလိပ်လို့ဖော်ပြပါတယ် state ဆိုတဲ့အတိတ်ရဲ့ principle ထဲမှာပြည်သူလူထုအလုံးနဲ့ပါဝင်ပါတယ်ဆိုတော့ပြည်သူလူထုကဒီပြည်မှုရဲ့တာဝန်ရမှာလားစသဖြင့်အဲ့ဒါကိုလည်းခွဲခွဲခြားခြားသိရမှာလေ
Well what the convention says of course is that all states that signed the treaty
ရင်းမြန်မာကတော့လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံအားလုံးကိုဆိုလိုပါတယ်ဂမ်ဘီယာမြန်မာနဲ့အမေရိကန်ပြည်အောင်စုလည်းလက်မှတ်ထိုးထားတာဆိုတော့နိုင်ငံအလိုက်အကျုံးဝင်ပါတယ်နိုင်ငံတစ်နိုင်ငံအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးကာဝယ်ဖို့ကျူးလွန်တဲ့ဒုရီအပေါ်အရေးယူမှုပြက်ကွက်ခဲ့မယ်ဆိုရင်တော့တာဝန်ခံရပါလိမ့်မယ်တရကအနေနဲ့ဘော့စနီးယားနိုင်ငံကဆာဗီးယားနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲတော့ကဆာဗီးယားနိုင်ငံအနေနဲ့တာဝန်မရှိလို့တွေးခဲ့ရပေမဲ့လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ရာမှာတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အချက်တွေ့ရှိခဲ့ပါတယ်ကျူးလွန်သူတွေကိုအရေးယူဖို့ပြက်ကွက်ခဲ့တယ်လူမျိုးလုံးတပ်ဖြတ်မှုမဖြစ်ပွားစေဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့ပါတယ်ဒီအခြေအနေမှာဘယ်နည်းနဲ့မဆိုတင့်တော်တဲ့အဖြစ်မရခဲ့ကြပါဘူးဒါကြောင့်လူမျိုးတုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ချိုးဖောက်မှုအတွက်တရားရုံးကအမိန့်ပေးနိုင်တဲ့ဖြစ်စဉ်အမျိုးမျိုးရှိပြီးတရားရုံးကဘာလုပ်မလဲဒါမှမဟုတ်ဒီကိစ္စမှာဘာလုပ်မလဲဆိုတာကိုသိပြီးမခံဆန်းနိုင်ပေမဲ့ရာဇဝတ်မှုတွေထပ်မဖြစ်အောင်ကုစားနိုင်တာကိုအာရုံစိုက်နိုင်ပါတယ်ဒုက္ခတွေတွေနှစ်နာမှုအတွက်ရောကြီးပေးရာတမိုင်းကြောင်းအရာဖြစ်ပျက်ခဲ့တာတွေကိုအတိမတ်ပြုမှတ်တမ်းတင်ပြီးနှစ်နာတာတွေအတွက်အကျိုးရှိပါတယ
်ကျွန်တော်နဲ့လူပုဂ္ဂိုလ်တွေကိုအပြစ်ပေးအရေးယူဖို့ဆိုတာကနိုင်ငံတော်အာဏာပိုင်ကြီးကလာရမယ်နိုင်ငံတကာခွင့်ပြုနဲ့မဆိုင်ဘူးဆိုတဲ့သဘောပေါ့နော
် Continuing that story that you've been there in the Cambodia case
ဆရာမေးရမယ်ဆိုရင် Cambodia ကိစ္စမှာကမန်ဒီခေါင်းဆောင်တွေကိုတရားရုံးဒ
Thank you. So I was, as you pointed out, I was the international co-prosecutor at the extraordinary chambers for the courts in Cambodia.
Jesus Demare, Kamia Taupia de Lubabe, Gamoria Ma, Kamani Kesane Patavi, Gula Damgane, Nanganga, Pudre, Losane, Koyong, Tia Lushine, Pitjano, Losang Gavare, Yamanga Sayaji, Losangi, Nasashine, Jajano, D. Lokeava, Kamani Gaza, Nia Pijare, the Rayarune, Himare, Nangan Gaza, Tawin Yugedu, Kyu Sampane, Popoye, Letau, Yaleyong, Pati Gaza, Nuon Chiarugo, Tia Sweso Nangavare, Turuha, Lumiono Tapiamune, Luradu bought Julone, Jasumu Abawe, the Charles Sweja Dune, Pitan, Tama, Kangayavare, Durunyalo, Eddie Chema, a Poji, Pico Mavi, Zero Temare, Nuan Chiasoye, a third goes and the Nilau down, Shizuavavi. Tangoa Kunasangane, Tangoa Kunasako, Kunicha, Duro Julone, Jasumu Redwe, Pitan, Tama, Kangayarava, Dimu Juno Bianna, Niliza Jama, the Asi in Jet Charava, Shesu Ya Lubave, the Amnata Mu Yau, now Nidaha, the Amnata Mu Mayarane. ดูดูบ่เว้นี่40จามาหลูမျိုးလုံးตับแผ่หมู่ဖြစ်အတိမှတ်ပြူတာလူမျိုးလုံးตับแผ่หมู่အတွက်တရားမျှတမှုရအောင်နေ40ဆောင်းစရာမလိုသင့်ပါဘူးနေ40จามาတရားမျှတမှုရတာဟာလည်းအရေးပါပါတယ်ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုကြီးတွေချိုးဖောက်ခံရသူတွေကဒီရာဇဝတ်မှုကြီးဖြစ်ခဲ့တယ်ဆိုတာအတိမှတ်ပြုစေချင်ပါတယ်တမိုင်းမှတ်တမ်းမှာဒါတကယ်ဖြစ်ခဲ့တယ်သူတို့တွေတကယ်ခံစားခဲ့ရတယ်ဆိုတာမှတ
နိုင်ငံသားတွေတူတယောက်စီပေါ်တကယ်တက်ရောက်မှုရှိပါတယ်အသက်40အထက်ကမ္ဘောဒီးယားနိုင်ငံသားအများစုဟာဘလောက်ပဲအသက်ငယ်ပါစေသူတို့မိဘတွေကိုတနည်းနည်းနဲ့ထိခိုက်တာခမာနီအစိုးရကြောင့်ဘဝတွေအပေါ်တက်ရောက်မှုကြီးခဲ့ပါတယ်သူတို့ကသမိုင်းကြောင်းကိုမသိတဲ့အတွက်လွန်ခဲ့တဲ့နှစ်40ကဖြစ်ခဲ့တဲ့ကိစ္စတွေကသူတို့တဘွာလုံးပေါ်တက်ရောက်တယ်ဆိုတာသူတို့သိချင်မှသိပါလိမ့်မယ
် Yes Burmese people majority are expecting
okay မြန်မာပြည်သူအများစုကတော့ဒီတရားမျှတမှု justice ကိုအမြန်ဆုံးတွေ့မြင်နေတာဖြစ်ပါတယ်။နောက်တစ်ဆယ်တည်းကျွန်တော်တပြေးစစ်သားနှစ်ယောက်ကိစ္စကိုလည်းကျွန်တော်မေးချင်ပါတယ်။ခင်ဗျားလည်းမှတ်မိမှာပါ။သူတို့ဟာအထက်အရာစီကအမိန်ပေးလို့ရိုညာရွာသားတွေကိုဘယ်လိုရဲရဲစက်စက်တက်ခိုက်ရလဲဆိုတာကိုနိုင်ငံတကာမီဒီယာတွေကိုပြောပါတယ်။အဲ့ဒါကိုနိုင်ငံတကာမီဒီယာတွေကဒါကိုအကျယ်တဝင့်ဖော်ပြကြတယ်အစည်းအဝေးဖော်ပြကြတာတွေ့ရပါတယ်။ဆိုတော့ဒါဟာဖြုံးချက်ပေးတယ် confession ပေးတယ်လို့ခေါ်နိုင်ပါမလား။ကျွန်တော်ကြည့်တာ confession ဆိုတာဟာတရားသူကြီးရှေ့မှာပေးရတာဖြစ်ပါတယ်ဆိုတော့အခုသူတို့တရားသူကြီးရှေ့မှာပြောတာမဟုတ်ဘဲနဲ့အခုလို့ထုတ်ဖော်ပြီးတော့မီဒီယာတွေကိုပြောတဲ့ကိစ္စဟာတရားရုံးမှာသက်သေခံဝင်ပါမလားအဲ့ဒါ international court မှာ admissible ဖြစ်မှာတင်ပါလား
Well I won't want to go into too many details we were not directly involved in that ourselves
ကျွန်တော်အသေးစိတ်အများကြီးမပြောချင်ပါဘူးကျွန်တော်တို့ကိုယ်တိုင်တိုက်ရိုက်မပတ်သက်ပါဘူးပြီးတော့ကျွန်တော်မသိတဲ့အချက်အလက်တွေလည်းရှေ့ကောင်းရှိပါလိမ့်မယ်ဒါပေမဲ့သူတို့ဆန္ဒရှိရင်တရားသူကြီးစီခေါ်သွားနိုင်ပါတယ်။တခြားအဖွဲ့အစည်းတွေပါဝင်နေတာကြောင့်အသေးစိတ်အချက်အလက်တွေအများကြီးမပြောချင်ပါဘူး။ဥပမာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးနေတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့ရာတွေကိုစစ်ဆေးနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်တိုက်ရိုက်တက်တီခံချက်မျိုးဟာအလွန်အဖိုးတန်ပါပါ။နောက်ဆုံးသူတို့ကိုယ်တိုင်တရားသူကြီးရဲ့ရှေ့မှာထွက်ဆိုရပါမယ်။တဦးချင်းစီရဲ့ထွက်ဆိုချက်ကအဲ့ဒါကိုဘယ်လိုကြားရလဲအိတ်ဖွဲ့ပေးစာကိုအခြေခံတာလားကိုယ်တိုင်ပတ်သက်တာလားဥပမာအဖြစ်နိုင်ငံတကာယာစွတ်တရားရုံးစီးမင်းအရာအန်ရီမရှိအောင်သူတို့ထွက်ဆိုချက်တွေကိုအမှုမပြီးပြတ်သေးတဲ့အချိန်မှာထိမ့်သိမ့်ပေးဖို့ဖြစ်နိုင်ပါတယ
် and some people tend to assume that
သူတို့ကယူဆကြပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေအထူးသဖြင့်ခင်ဗျားတို့လူအဖွဲ့အစည်းတွေကဟာသိပြီးတော့တစ်ဖက်သက်ကြတယ်အခုမြန်မာနိုင်ငံမှာဖြစ်နေတာကိုကြည့်မယ်ဆိုရင်သတင်းမှာအမှုစကားကိုဖြန့်တာဟာဒီမိုကရေစီလိုလားတဲ့ဘက်ကလည်းပဲလောက်တာရှိပါတယ်။ဥပမာပြင်ဒလန်ဆိုပြီးတော့အထောက်အထားဘာမှမရှိဘူးအထင်နဲ့သူတို့ကိုအကြမ်းဖက်တာတွေလည်းရှိပါတယ်ဒါကိုအကြမ်းဖက်ဖို့လှုံ့ဆော်တာလည်းရှိပါတယ်။ဆိုတော့ဒီကိစ္စရနေပတ်သက်လို့ကဟောဘယ်လိုကင်တွယ်ပါလဲခင်ဗျာ
Now what we've said in our public messaging including our annual reports to the Human Rights Council
လူ့ကိုယ်ရေးကောင်စီကိုတင်ပြတဲ့နှစ်ပတ်လည်အစီရင်ခံစာတွေပါဝင်ကျွန်တော်တို့အများပြည်သူစီပေးပို့တဲ့သတင်းစကားတွေထဲမှာပြောထားတာတွေက ကျွန်တော်တို့ဘာကိုစိုးရင်လဲဆိုတာရှင်းလင်းဆုံးပြောထားတာပါမြန်မာနိုင်ငံမှာဘယ်လူမျိုးဘယ်ဘာသာဘယ်နိုင်ငံရေးဖွဲ့စည်းနဲ့ဆက်ဆက်နေရပဲဖြစ်ဖြစ်ပြစ်မှုကျူးလွန်ခံရသူဒါမှမဟုတ်ကျူးလွန်သူတွေအပေါ်လှုပ်ဆောင်တဲ့ယာဆွေးမှုတွေကိုတရားဥပဒေကမခွဲကြပါဘူးဘယ်ဘက်ကပဲဖြစ်ဖြစ်ဘလို့နိုင်ငံရေးမြင်မဲ့ရှိရှိပါနိုင်ငံကဥပဒေချိုးဖောက်တဲ့ပြစ်မှုတွေကတော့ကျူးလွန်လို့ကိုမရပါဘူးစစ်တပ်ကပဲဖြစ်ဖြစ်ကာကွယ်ရေးတပ်ကပဲဖြစ်ဖြစ်တတိပုဂ္ဂလပဲဖြစ်ဖြစ်ဒီလိုပြစ်မှုတွေအားလုံးနဲ့ပတ်သက်ပြီးကျွန်တော်တို့တက်တဲ့အထောက်အထားတွေလိုက်လံစုဆောင်းနေတယ်ဆိုတာအားလုံးသိစေချင်ပါတယ်ကျွန်တော်တို့လုံခြုံရေးနယ်မှာဝင်နေဆိုရင်ကျွန်တော်တို့ကအထောက်အထားတွေစုဆောင်းပြီးရာဇဝတ်ကြောင်းရအရေးယူဖို့ပြင်ဆင်မှုတွေလုပ်ထားမှာပါ
Okay my final question is
နောက်ဆုံးမေးချင်တာကတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမှုမပြည့်ပြတ်ခင်မှာခင်ဗျားကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်နိုင်မဲ့အခွင့်အလမ်းရှိမယ်လို့ထင်ပါသလားခင်ဗျာ
We remain hopeful and we continue to send our request to the government of Myanmar to cooperate with us.
ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုဆက်လက်တောင်းဆိုသွားပါမှာ။ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုလူ့အခွင့်အရေးကောင်စီကညွှန်ကြားထားပြီးကုလသမဂ္ဂထွေထွေညီလာခံကလည်းတိုက်တွန်းထားပါတယ်။ဒီလိုဖက်ဖက်ကဝိုင်းဝန်းတိုက်တွန်းတာကြောင့်အချိန်ချင်းတော့သူတို့ပူးပေါင်းလှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်ရပါတယ်။ကျွန်တော်တို့လောလောဆယ်မြန်မာနိုင်ငံတွေဝင်ခွင့်ရမှာမဟုတ်သေးဘူးလို့ထင်ပါတယ်။အခုကျွန်တော်ကရေရှည်ကိုပြောတာပါ။အခြေအနေတွေကအကောင်းဘက်ကိုပြောင်းလာမယ်လို့ကျွန်တော်မျှော်လင့်နေသေးပါကျွန်တော်တို့ရရှိတဲ့တက်တည်အထောက်အထားတွေကိုတင်စီထားပြီးအချိန်ချင်းမှာကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ရမှာအကျိုးရှိမယ်လို့ပြောလင့်ပါတယ
် Thank you very much
ဥကြောဇန်တာစီစဉ်တင်ဆက်တဲ့စနေညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ31 32 58တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြသလို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါခင်ဗျာခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုကြော့ကြော့သိန်းကတင်ပြပေးပါအောင်မယ်ခင်ဗျာ
မနက်ကမှကလေးတွေရဲ့ခွင့်ရချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်3ဦးကပူးတွဲတောင်းဆိုလိုက်ကြပါရယ်ကုလသမဂ္ဂဒွေမှုချိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတန်ရှာရနာဘူဂနာကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာဒွေမှုချိုးရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂန်ပါကလေးများအပေါ်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာဒွေမှုချိုးရဲ့အထူးကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာအမ်ဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါကလေးတွေရဲ့ပေါ်ဆွေးရတဲ့ချိုးဖောက်မှု6ခုကိုကျူးလွန်ရင်ရာဇဝတ်မှုဖြစ်သတ်မှတ်တဲ့ဥပဒေပြဋ္ဌာန်းဖို့ကလေးတွေငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်းသုံးပြုတာအပါအဝင်ပြည်ပခါတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတည်းလှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်စစ်ကောင်စီရဲ့ရစက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူလူထုတွေရဲ့လုံမှုကာကွယ်ပေးဖို့အလေးနဲ့လိုအပ်နေပါတယ်လို့မြန်မာကုလသမဂ္ဂဆိုင်ရာမြန်မာတံမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူမျိုးရေးကောင်စီကိုတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအထူးသဖြင့်လူမျိုးရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြတ်ပြတ်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကြော်လွန်နေပါပြီလူချင်းမင်းတို့ဘာကိုစောင့်နေကြတာပါလဲမြန်မာပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တမန်ကြီးဦးကျော်မိုးထွန်းကအော်တိုဘာလ29ရက်နေ့ကုလသမဂ္ဂအထူးသဖြင့်ညီလာခံမျက်နှာစုံညီအစည်းအဝေးတွင်ပြောဆိုသွားပါတယ်မြန်မာနဲ့ပေါ်တိုရီကိုနိုင်ငံတွေဟာ2000ပြည့်နှစ်ကနေ2019ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့အဆိုးရွားဆုံးသက်ရောက်မှုဒဏ်ကိုခံခဲ့ရတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ရဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာဥရုရာသီအန်ဒရယ်အညွန်ကိန်းအစဉ်ကစားထဲမှာဖော်ပြထားပါတယ်အဆိုးဆုံးဒဏ်ခံခဲ့ရတဲ့မြန်မာအပါအဝင်10နိုင်ငံထဲမှာ6နိုင်ငံဟာအပူပိုင်းဆိုင်ကလုံးမုန်တိုင်းဒဏ်ကိုအပြင်းထန်ခံစားခဲ့ကြတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch အဖွဲ့ကပြောပါတယ်။အဲဒီ10နိုင်ငံထဲမှာ Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thailand နဲ့ Nepal နိုင်ငံတွေလည်းပါဝင်ပါတယ်။စစ်ကောင်စီဂျာမန်ရဲ့ဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ကြေညာမြန်မာနိုင်ငံမှာဒီကနေ့ COVID-19 တောက်ခွဲနမူနာပေါင်း 18,928 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူနောက်ထပ်916ဦးရှိခဲ့ပြီးသေဆုံးသူက20အယောက်20ရှိပါတယ်။ဒီကနေ့ပိုးတွေ့ရာဂိုင်းနှုန်းက 3.8 ရာဂိုင်းနှုန်းရှိတယ်လို့ကျွမ်းမရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူမှုကွန်ရက်ဆော့ဆော့သူတွေကတော့အမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကတရားဝင်စည်းရင်းထက်ပိုများနိုင်တယ်လို့ခန့်မှန်းပြောဆိုကြပါတယ်ခင်ဗျာ။
စနေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ View American တိုင်းရဲ့စနေနေ့ညအစီအစဉ်တွေကိုနားဆင်ခဲ့ကြတာပါ View ရဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်တင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေကိုအမြန်ဆုံးပြေဝနိုင်ကြပါစေလို့ View Wine Dot တွေအားလုံးကနေဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
This program has come to you.